မြန်မာနိုင်ငံပဋိပက္ခတွေအတွင်းတစ်ဖက်နဲ့တစ်ဖက်ရှိနေတဲ့အာဃာတတရားတွေကိုစွန့်ပစ်ပြီးကြီးကြရေးလုပ်ငန်းရှင်မှာအလုံးပါဝင်ကြဖို့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကဒီကနေ့လုပ်တဲ့ဒုတိယအကြော်ပြည်ထောင်စုငြိမ်းချမ်းရေးညှိနှိုင်းခံပိတ်ပွဲမှာပြောသွားပါတယ်။တချိန်တည်းမှာပဲငြိမ်းချမ်းရေးလုပ်ငန်းရှင်အပြင်မှာရောက်နေသူတွေကိုလည်းငြိမ်းချမ်းရေးဖြစ်ရှင်မှာပါဝင်နိုင်ဖို့အမြဲတကားဖွင့်ထားပါတယ်လို့လည်းတက်မတော်ကိုစလဲကညှိနှိုင်းခံအပိတ်နိုင်ခုံမှာပြောခဲ့ပါတယ်။ညီလာခံမှာကိုရင်သတင်းတွားယူနေတဲ့ VOA မြန်မာပိုင်းသတင်းထောက်မမေခါက6ရက်ကြာကျင်းပခဲ့တဲ့ညီလာခံနောက်ဆုံးရသတင်းကိုပေးပို့ထားပါတယ်
။ရေရေခီးရဲ့အနာဂတ်ကိုသက်သွက်လက်လက်ရှောက်လန်းကြဖို့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကညီလာခံအပိတ်မိန်ကိုမှတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။အာဃာတတရားတွေထားနိုင်မယ်ဆိုရင်လိုချင်တဲ့လမ်းကိုမရောက်နိုင်ဘူးလို့လည်းတောင်းဆန်းစုကြည်ကပြောတော့တာပါ။ဒီ
လိုတဲ့ခြေလမ်းတွေကိုနှိမ့်သွေးလေးလာတာရန်မဲ့စီနဲ့အဲ့ဒီအာဃာတတရားတွေကိုသုံးပြနိုင်မှာပါ။ဒါလို့အရင်နဲ့တော့တော့လည်းလည်းအာမအေးရဲ့အခြေကိုကြောက်လာနိုင်မှာဖြစ်ပါလေ။ဒီမှာတော့ဘယ်အထိကြောက်ရအောင်လဲမသိနိုင်သေးပါဘူး။မိခင်တွေကစူးစမ်းမှုတွေနဲ့ငြိမ်းဆိုင်နေရတဲ့ဒီမှာတို့တွေငြိမ်းချမ်းရေးရရှိဖို့ဘယ်လိုစူးစမ်းမှုမျိုးလုံးမတူဘူး။ကြောက်ပြီးနောက်ဆုံးမျိုးမဖြစ်ပါဘူး။
၆ရက်ကြာကျင်းပခဲ့တဲ့ညီလာခံအတွင်းမှာတော့နိုင်ငံရေးစီးပွားရေးမြေယာလူမှုရေးနဲ့လုံခြုံရေးစတဲ့ကဏ္ဍ၅ခုမှာအကြောင်းအရာ၄၀ကျော်ကိုဆွေးနွေးခဲ့ကြတာပါ။အဲ့ဒီအထက်ကမှအချက်၃၀ကျော်သဘောတူညီချက်ရခဲ့ပြီးဒီကနေ့စိတ်ပွဲမှာသက်ဆိုင်ရာအစုဖွဲ့ခေါင်းဆောင်တွေကသဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးနိုင်ခဲ့တဲ့ဒီသဘောတူညီချက်တွေကအမျိုးသားရင်ကြားစစ်ရေးငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးတို့အတွက်အရေးကြီးတဲ့လမ်းတစ်ခုဖြစ်တယ်လို့လည်းနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်နိုင်ဖို့ကိုလည်းပြောသွားတာပါ
။ဒီနေ့လာကဒီချက်ကိုရောက်ရှိတဲ့အဖွဲ့ကြီးတွေဒီပုဂ္ဂိုလ်တွေကိုလည်းဒီမားရုံနဲ့အတူတကွဒီချက်ပြုပါမှုသမိုင်းပင်ကြားရေးခဲ့တဲ့လူများကိုလုပ်ငန်းရေးမှာပါဝင်ကြဖို့အလေးနဲ့ထိတ်ခေါ်ပါကြောင်းပြောကြားလိုက်ပါတယ်။
ဒီကနေ့ပွဲမှာဥက္ကဋ္ဌအနေနဲ့ဆောင်ရွက်ခဲ့တဲ့ပအိုးအမျိုးသားလွတ်မြောက်ရေးဖွဲ့ချုပ်နိုင်ရကပုံမှုကြီးခွန်ဥက္ကာကတိုင်းရင်းသားပေါင်းစုံမပါလို့ဝေဖန်မှုတွေရှိနေတဲ့ပင်လုံးကြီးလာကန်ကျင်းပမှုနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်။အဲဒီပြည်ပြန်ပါကလည်းပြီးတော့ရုံသားရေးလက်လုပ်ငန်းတွေမှာလက်တွေ့အကောင်အထည်ပေါ်တဲ့နေရာမှာဆဲဆဲဝင်ဝင်မရှိသေးတဲ့အင်အားစုများနဲ့ပုဂ္ဂိုလ်များအနေနဲ့ကတော့ကျွန်တော်ရဲ့ဒီလာကနာမပြည့်စုံဘူး။အားနိုင်နေသေးတဲ့အတိုင်းဖြင့်ဝေဘာဒီကြားတာဒါလည်းကြားပါရဲ့။ဟုတ်ပါဘူး။ဒီဒီလာကရဲ့အာရုံကိုအချိန်လုံးတော့ဆက်သွားနိုင်ကြမှာတော့မဟုတ်ပါဘူးလို့ပြောပြပါရဲ့။
ပြည်တော်စုငြိမ်းချမ်းရေးပေါ်ဆောင်မှုကူးတွဲကော်မတီ UPDJC ဥက္ကဋ္ဌဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးရာပြေကတော့ငြိမ်းချမ်းရေးဖြစ်စဉ်အပြင်ဘက်ရောက်နေသူတွေအခုငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်လာဖို့အများအားတကားဖွင့်ထားတာမို့ပါဝင်လာကြဖို့တိုက်တွန်းသွားပါတယ
်။ဒါငြိမ်းချမ်းရေးဖြစ်စဉ်ရဲ့အပြင်ဘက်မှာရောက်ရှိနေတဲ့ခြားတဲ့သနက်ကန်စေတောင်းအဖွဲ့အစည်းများတွေငြိမ်းချမ်းဖြစ်စဉ်မှာပါဝင်လာအောင်သူတို့စူးစမ်းသဘောတူအောင်ဖြစ်ပါတယ်။အလုံးပါတိကိုဒုဗန်သဝနေတဲ့ကာလမှာလည်းလက်ရှိကျွန်တော်တို့ဒီနေ့ဖြစ်တယ်မှာပါဝင်တဲ့တိုင်းလာဒီကူမော်မားလည်းဘဝိုက်နေတယ်ကျွန်တော်ရှိကိုဆက်လက်ဒုဗန်သဝတော့ဖြစ်ပါတယ
်ဒီလိုတိုက်တွန်းသွားပြီနဲ့လည်းအခုတိုက်ပွဲတွေဖြစ်နေတဲ့မြောက်ပိုင်းအခွင့်နဲ့ဘလို့ငင်းငင်းရေးဆောင်ရွက်မလဲဆိုတာကိုတော့တိတိကျကျထုတ်ဖော်ပြောဆိုခဲ့တာမရှိဘူးလို့မင်းနဲ့နာပါလဲဘလို့လုပ်ငန်းစဉ်တွေဆောက်မဲ့ထားတယ်ဆိုတာကိုဖြေကြားခဲ့တာမရှိသေးပါဘူးညီလာခံနဲ့ပတ်သက်လို့ကတော့အားရကျေနပ်တယ်လို့ပြောဆိုကြသူတွေရှိနေတယ်လို့လိုအပ်ချက်တွေရှိပါမို့နောက်ထပ်ညီလာခံတွေမှာစူးစမ်းလှုပ်ဆောင်ဖို့လိုနေသေးတယ်လို့ထောက်ပြသူတွေလည်းရှိနေပါတယ်။တအောင်းပလောင်အမျိုးသားပါတီကတီပူးလို့တော်ကိုယ်တိုင်ဒေါ်နန်းမိုးကတော့ညီလာခံနဲ့ပတ်သက်လို့အခုလိုသုံးသပ်ခဲ့ပါတယ်
။ဒီမှာလူမှုရေးကဏ္ဍမှာဆိုလို့ရှိရင်အခုအသေးလေးနဲ့အဆက်ကလေးဆက်ရှိရပေါ့နော်။ဒါလည်းဒီကင်းရဆာလန်နဲ့ပို့ဆာလန်နေပြီးတော့ဆက်လာတဲ့ဆာလန်နေဖြစ်တယ်အမှန်တကယ်ပေါ့နော်ဒါပိုင်းနာအားလုံးရဲ့ကိုစားပြုစားလည်းမဖြစ်သေးတဲ့အတွက်ကြောင့်မလို့ကျွန်တော်ပါဆန်းကတော့ပိုင်းနာတွေကိုစားပြုနိုင်မှာမဟုတ်ဘူး။ဒါဖြစ်လို့လည်းဆိုရဲခါကြတော့အမျိုးသားအဆင့်ဆင်းရဲပွဲမှာပိုင်းနာတွေအကုန်လုံးမလုတ်နိုင်တဲ့အတွက်ကြောင့်မလို့စားလည်းမတက်နိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်ပါဆန်းတော့ဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူး
။အခုကျင်းပပြီးစီးခဲ့တဲ့ဒုတိယအကြော်ပင်လုံးကြီးနာကမှာဆွေးနွေးတည်ထူနိုင်တဲ့မူ30ကျော်ကိုလွှတ်တော်မှအတည်ပြုချက်အနေနဲ့ထားပြီးပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းတစ်ခုအနေနဲ့လက်ခံထားရှိမှာဖြစ်ပါတယ် ခွဲမထွက်ရဆိုတဲ့အတုံးလုံးနဲ့ကြရတဲ့မော်ဆန်ရကိစ္စတွေအပါအဝင်သဘောတူညီချက်မရသေးတဲ့အကြောင်းအရာတွေကိုတော့နောက်တစ်ချိန်ညီလာခံမှာဆက်လက်တွေ့ရသွားဖို့ရှိပါရဲ့ရှင်။